အရှိတောင်းဆောင်နိုင်ငံများအဖွဲ့အာဆီယံထိပ်သီးအစည်းအဝေးနဲ့တခြားဆက်ဆက်အစည်းအဝေးတွေကျင်းပမယ်မလေးရှားနိုင်ငံကွာလာလံပူမြို့တော်မှာဒီကနေ့လွန်ညိုကြီးအင်အားထပ်ဖြည့်ပြီးချထားပါတယ်။ဒီအစည်းအဝေးတွေကိုဒေသတွင်းနိုင်ငံတွေကခေါင်းဆောင်တွေပြင်အမေရိကန်သမ္မတဘရက်အိုဘားမာ၊ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တရုတ်ဝန်ကြီးချုပ်လီကီချန်တို့လည်းတက်ရောက်ဖို့ရှိတာပါ။မြန်မာသမ္မတဦးသိန်းစင်နဲ့အဲ့ဒီထိပ်သီးအစည်းအဝေးကိုတက်ပါမယ်။လူပေါင်း129ယောက်တည်ဆုံခဲ့ရတဲ့ပါရီမြို့တော်တက်ခိုင်မှုပြီးကျင်းပမယ်ဒေသတွင်းထိပ်သီးအစည်းအဝေးဖြစ်တာကြောင့်လွန်ညိုကြီးဆိုင်ရာကိစ္စရပ်တွေကဆွေးနွေးပွဲထဲမှာအဓိကအကြောင်းအရာဖြစ်ပါလိမ့်မယ်။တောင်တရုတ်ပင်လယ်မှာနေမီပါဆိုင်မှုဆိုင်ရာငြင်းပွားမှုဆက်ဖြစ်နေတဲ့ကိစ္စကလည်းဆွေးနွေးမဲ့အကြောင်းအရာတွေထဲမှာပါဝင်ပွဲရှိတယ်လို့မလေးရှားဝန်ကြီးချုပ်ရဲ့နိုင်ငံရေးဆိုင်ရာအတွင်းဝန်ဟောင်း OE Sun ကပြောပါတယ်။အာဆီယံနိုင်ငံတွေဟာအမေရိကန်၊တရုတ်၊ဂျပန်နဲ့သူတို့အကြဆက်ဆံရေးကိုဟန်ချက်ညီအောင်ကြိုးစားနေကြတာပါ။အာဆီယံနိုင်ငံတွေဟာအမေရိကန်၊တရုတ်၊ဂျပန်တို့နဲ့သူတို့အကြဆက်ဆံရေးကိုဟန်ချက်ညီအောင်ကြိုးစားနေကြတာပါ။ဒီလိုတင်မှာပဲအကြမ်းဖက်မှုတိုက်ဖျက်ရေးမှာပူးပေါင်းပါဝင်ပူပေါင်းဆောင်ရွက်မှုတွင်းမြင့်ဖို့အတွက်အမေရိကန်ပြည်ထောင်စုနဲ့မလေးရှားတို့ကြားသဘောတူစာချုပ်တစ်ခုကိုဒီနေ့လက်မှတ်ရေးထိုးကြပါတယ်။ဒီသဘောတူညီချက်ရလက်ပွေမှတ်တမ်းပေါင်း 1.2 တန်အပအဝင်အကြမ်းဖက်သမားတို့တည်ထားသူတန်ရာရှိသူတွေနဲ့ဆိုင်တဲ့အမေရိကန်မှာရှိတဲ့အချက်လက်တွေကိုမလေးရှားကရယူနိုင်မယ်လို့ဒုတိယဝန်ကြီးချုပ်စာဟစ်ဟာမီဒီကပြောပါတယ်။အကြမ်းဖက်သမားတို့တန်ရာရှိသူတွေမလေးရှားနိုင်ငံကိုကြားကန်နေရတစ်ခုအဖြစ်အသုံးပြုဖို့ဝင်လာတာမျိုးကိုတားဆီးနိုင်မှုဖြစ်တယ်လို့မလေးရှားဒုဝန်ကြီးချုပ်ကပြောပါတယ်ခင်ဗျာ။